အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုကုန်သွယ်ရေးပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အပေါ်မှာမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့စီးပွားရေးသမားတွေကကြိုဆိုလိုက်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တဲ့အတွက်နိုင်ငံတကာကုန်သွယ်ရေးမှာအဓိကအတားအဆီးတွေကိုဖယ်ရှားပေးနိုင်မှာဖြစ်ပြီးနိုင်ငံစီးပွားရေးကိုလည်းကြီးထွားဖွံ့ဖြိုးလာစေမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အဂရိလိုက်စားမှု၊မြေယာတင်ဆက်မှု၊တရားမဝင်တိုက်ခုံမှုနဲ့မူရစ်ဂုံကူးမှုတွေနဲ့ပတ်သက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့ခရိုနီစီးပွားရေးသမားတွေစီမင်းစည်းကမ်းတွေနဲ့အညီနှီးမှန်လက်မှန်လှုပ်လာဖို့ NLD အစိုးရမှပိုးပြီးတာဝန်ဖြစ်သွားစေတယ်လို့နိုင်ငံရေးအကဲခတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးပေါ်ပါရစီရဲ့သတင်းပေးပို့ချက်ကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရောဆန်းစုကြည်နဲ့ဆွေးနွေးပြီးတဲ့နောက်မှာတော့သမရရဲ့အမိန့်နဲ့ထုတ်ပြန်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမကြခင်မှာရုပ်သိမ်းသွားမယ်လို့သမရဥပမာကကြေညာခဲ့ပါတယ်။အခုလိုရုပ်သိမ်းလိုက်တာကြောင့်အရင်အစ်စ်ဆိုးရနဲ့ဆက်နွယ်နေတဲ့သူတွေစီးပွားရေးသမားတွေနဲ့ကုမ္ပဏီတရားကျော်ကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမိမဲစင်းတဲ့ကနေပယ်ဖျက်ပေးသွားမှာဖြစ်သလိုမြန်မာနိုင်ငံရဲ့ကြောက်စိမ့်နဲ့ကြောက်မြက်လုပ်ငန်းပေါ်ကန့်သက်ထားတာတွေကိုလည်းဖယ်ရှားပေးလိုက်မှာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုဥပဒေတွေကမြန်မာနိုင်ငံမှာနိုင်ငံသားယင်းနီးမြုံနံသူတွေကိုအဟန့်တားဖြစ်စေသလိုမြန်မာနိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံကိုကုန်ပစ္စည်းတွေမတင်ပို့နိုင်ပါဘူး။ကုသရေးဝန်ကြီးဌာနဒုဝန်ကြီးဟောင်းလည်းဖြစ်စီးပွားရေးလုပ်ငန်းရှင်တူလည်းဖြစ်တဲ့ဥပွင့်ဆန်းကတော့
If the sanction lift totally our economy become more
တကယ်လို့ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးကိုရိုသွင်းလိုက်ပြီဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းတွေပို့ပြီးတော့လွတ်လပ်လပ်လုပ်နိုင်မှာဖြစ်ပါတယ်။ပြီးတော့ကျွန်တော်တို့အနေနဲ့ပြည်ပအကုန်ပစ္စည်းတွေထိထိရောက်ရောက်တင်ပို့နိုင်မှာဖြစ်သလိုအမေရိကန်ကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံမှာယင်းနှိမ့်ညွတ်နိုင်မှာဖြစ်ပါတယ်
။ဒါပြင်ပြည်ပကိုအကုန်ပစ္စည်းတင်ပို့သူတွေအနေနဲ့အမေရိကန်ဈေးကွက်တွေကိုတင်ပို့နိုင်မှာဖြစ်သလိုနိုင်ငံတကာငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုဖို့ကြိုးစားနေတဲ့မြန်မာစီးပွားရေးသမားတွေရဲ့အခက်အခဲတွေလည်းအဆုံးသတ်နိုင်မှာဖြစ်တယ်လို့ကုသရေးဝန်ကြီးဌာနရဲ့စီးပွားရေးပညာရှင်ဦးမောင်မောင်ကပြောပါတယ်။ဒါပြင်အမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်တန်ဖိုးရှိတဲ့အထက်ချုပ်လုပ်ငန်းမှာလည်းအလုတ်ကင်ခွင်လန်းတွေရလာနိုင်တယ်လို့သူကပြောပါတယ
်
အထက်ချုပ်လုပ်ငန်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့အလုတ်ကင်တွေတော်တော်များများဖန်တီးတိုင်မှာပါဒီလုပ်ငန်းကအလင်းမြန်ကြီးထွားလာနေပါတယ်ဒါပေမဲ့အမေရိကန်ကိုပြပတင်ပို့မှုကဒဏ်ခတ်ပိတ်ဆို့မှုမတိုင်ခင်65ရာခိုင်နှုန်းရှိတာကအခုခါမှာတော့100ရာခိုင်နှုန်းပဲရှိပါသေးတယ်
ဩစတြေးလျနိုင်ငံမကွာရီတက်ကတူကစီးပွားရေးဘာမောက်ခရှွန်တနောကတော့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်စံချိန်စံတုံးမြင်မာတဲ့စီးပွားရေးလုပ်ငန်းတွေတာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့နောက်ထပ်အမေရိကန်ကုမ္ပဏီတွေကိုလမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဒီအချက်ကြောင့်ကောင်းမွန်တဲ့ပြည်ပတိုင်းရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအားပေးလာမယ်လို့မျှော်လင့်ရပြီးရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်တော့စီးပွားရေးမူပေါင်းအပြောင်းအလဲကိုကြေကြေပြန့်ပြန့်လှုပ်သွားဖို့လိုပြီးတော့အဲ့လိုဖြစ်လာဖို့အတွက်စီးပွားရေးမူဝါဒခေါင်းတွေလိုအပ်တယ်လို့သူက VOA ကိုအီးမေးလ်နဲ့ပြောပါတယ်။ကုသရေးဝန်ကြီးဌာနရဲ့စီးရင်ရတော့မကြသေးခင်နှစ်တွေကစားလို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှော့ချလာခဲ့တာဖြစ်ပေမဲ့အမေရိကန်မြန်မာကုန်သွယ်ရေးဟာမနစ်ကတော့အမေရိကန်ဒေါ်လာ125သန်းပဲရှိခဲ့ပါတယ်။ပြည်ပတိုင်းရဲ့ယင်းနီးမြုံနံမှု 6.4 ဘီလီယံရှိတဲ့အထက်မှာအမေရိကန်က 3.2 ရာခိုင်နှုန်းပဲရှိပြီးတော့ဂျပန်၊စင်ကာပူ၊တောင်ကိုရီးယားတို့ရဲ့ယင်းနီးမြုံနံမှုတွေကမြင့်တက်လာနေပြီးတရုတ်နိုင်ငံကတော့အချိန်တော်ကြာကလေးကအများဆုံးယင်းနီးမြုံနံလာခဲ့တာဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးကိုထောက်ခံတဲ့အနေနဲ့မြန်မာစစ်တပ်နဲ့သူနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖိအားပေးဖို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလုပ်ခဲ့တာပါ။ဒါပေမဲ့ NLD ဆိုရကတော့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တဲ့အတွက်နိုင်ငံတော်ဆီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာစေပြီးအသွင်ကူးပြောင်းရေးကိုထောက်ကူဖြစ်စေမှာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လူခွေဆောင်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေမပြီးသေးတဲ့အချိန်မှာအခုလိုလှုပ်လိုက်တဲ့အတွက်စစ်တပ်ပေါ်မှာနိုင်ငံရေးအဖိအားတွေကိုဖယ်ရှားပေးလိုက်သလိုဖြစ်သွားတယ်လို့ပြောပါတယ်။မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတော့ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တဲ့အတွက်ခရိုနီစီးပွားရေးသမားကြီးတွေအကြီးအကျယ်အကျိုးမြတ်ရစီမှာဖြစ်ပြီးတော့စီးပွားရေးပေါ်အဲ့ဒီလူတွေရဲ့ထိန်းချုပ်မှုတွေကိုကန့်သတ်နိုင်အောင် NLD အနေနဲ့မဟာဗျူဟာတွေချမှတ်တင်ကြောင်းဒါပေမဲ့လည်းလုံနိုင်ဖို့တော့ခက်ခဲနိုင်တယ်လို့ပြောပါတယ
် Myanmar is not ready to accommodate with the total lifting of sanctions I mean the crony
ဒါကပိတ်ဆို့မှုတွေအလုံးရုပ်သိမ်းလောက်တဲ့အထိမြန်မာနိုင်ငံကအဆင်သင့်မဖြစ်သေးပါဘူးခရိုနီစီးပွားရေးလုပ်ငန်းတွေအများများတာကြောင့်ပိတ်ဆို့မှုရုပ်သိမ်းလိုက်ရင်ခရိုနီတွေကိုပဲအချိုးမြန့်ဖြစ်စေမှာပ
ါ NLD ရဲ့စီးပွားရေးကြံပေးဖြစ်တဲ့ဘမော့ခရှောင်းတနောကလည်းအစိုးရအနေနဲ့ဒီစိန်ခေါ်မှုတွေကိုပြင်မိနိုင်ဖို့လိုအပ်တယ်လို့ထောက်ပြပါတယ်လန်ဒန်အခြေစိုက်တန်ဇာတအဂရိလိုက်စားမှုစောင့်ကြည့်အဖွဲ့ကြီးကတော့ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်ပြီးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တဲ့အတွက်မြန်မာအစိုးရဟာပြည်ပြင်ပြောင်းလဲရေးအတွက်အရေးပါတဲ့လက်နက်တစ်ခုကိုဆုံးရှုံးသွားနိုင်တယ်လို့ပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လကတော့အစိုးရအတွက်ကကြောက်စိမ့်တူဖော်ခွင့်နဲ့ပတ်သက်တဲ့ဥပဒေအစ်စ်ကိုအတီးမပြုတ်သေးမချင်းတူဖော်ခွင့်တွေကိုတည်ဝင်ဆိုင်ငံ့ထားပါတယ် တန်ခါပိတ်ဆို့မှုတွေကိုလုံးဝရုပ်သိမ်းလိုက်မဲ့အစအမေရိကန်အနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေဖွင့်လင်းမြင်သာမှုတွေနဲ့ပတ်သက်ပြီးသတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းဖြစ်မှသာရုပ်သိမ်းတင်တယ်ဆိုပြီးတော့ Global Witness အဖွဲ့ကအကြီးတန်းတာဝန်ရှိသူ Juman Cooper ကပြောလိုက်ပါတယ်ခင်ဗျာ